ထိုင်နိုင်ငံအရှေ့ပိုင်းချွန်ဘူရီခရိုင်အတွင်းဇန်နဝါရီလ2ရက်နေ့ကယင်တိုက်မှုဖြစ်ပွားသွားတဲ့အတွက်ကလေးငယ်တချို့အပါအဝင်အနည်းဆုံးလူ25ယောက်သေဆုံးသွားပါတယ်။ချွန်ဘူရီနဲ့ဘန်ကောက်မြို့ကြားအဝေးပြေးလမ်းမပေါ်မှာခီးတရီတင်ဆောင်လာတဲ့ဗန်ကားနဲ့ဆန်းကျင်ဘက်ကလာနေတဲ့ pickup truck ကနဲ့တိုက်မိသွားတာဖြစ်ပါတယ်။ယင်တိုက်မှုကြောင့်ဗန်ကားပေါ်မှာပါလာတဲ့ခီးတဲ73ဦးနဲ့ pickup truck ကားပေါ်မှာပါလာတဲ့ခီးတဲ72ဦးစုစုပေါင်း25ဦးသေဆုံးသွားတာပါ။တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မော်တော်ယာဉ်နှစ်စီးလုံးမီးလောင်သွားခဲ့တယ်လို့ဆိုပါတယ်။ကြံခီးတဲ့2ဦးကတော့ဒဏ်ရာရသွားပြီမဲ့အသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမှာမရှိဘူးလို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ဒါဟာမကြသေးခင်ကဒုတိယအကြိမ်မြောက်အလားတူယင်တိုက်မှုဖြစ်ပြီးတော့တည်ဆုံးသူအရေအတွက်ဟာလည်းသိမကွာလှဘူးလို့ချွန်ဘူရန်ခရိုင်ရဲ့ရဲတပ်ဖွဲ့မှရဲမှူးကြီးပါစစ်ပရိုင်ရိုဝန်နော့ကပြောဆိုပါတယ်။ထိုင်းနိုင်ငံဟာကမ္ဘာမှာယင်တိုက်မှုကြောင့်တည်ဆုံးသူအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်ပြီးများသောအားဖြင့်အခါကြီးရက်ကြီးတွေမှာယင်တိုက်မှုတွေဖြစ်ပေါ်လေရှိပါတယ်။ဒီဇင်ဘာလ30ရက်နေ့နေ့ဇန်နဝါရီလ2ရက်နေ့ကြားထိုင်းနိုင်ငံတစ်ခုလုံးမှာတည်ဆုံးသူစုစုပေါင်း280ရှိတယ်လို့ဆိုပါတယ်။